ဖိုင်ဝန်ကြီးချုပ်ပရယုတ်ချန်တို့ကနှုတ်ဖက်ပေးဖို့တောင်းဆိုနေသူတွေဟာနောက်ထပ်ဆန္ဒပြပွဲတွေဆက်လုပ်တော့ဖို့စီစဉ်ထားကြပါတယ်။ကိုဗစ်ကာယောဂါရေထိုင်းဆူရရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့ကျွတ်တော်တွင်မှစူးနေပြောဆိုနေကြတဲ့နောက်ဆုံးနေ့မှာဝန်ကြီးချုပ်ပရယုတ်နဲ့ဝန်ကြီး၅ဦးအပေါ်ယုံကြည်ရှိရှိအစိုးကိုမဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲ။ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောကြတာပါ။ဝန်ကြီးချုပ်ပရယုတ်နှုတ်ထွက်တဲ့အထိနေ့စဉ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့တက်ကြွလှုပ်ရှားသူတွေကအခိုင်အမာပြောထားပါတယ်။ကြာသပတေးနေ့တုန်းကလည်းဗန်ကောက်မြို့လေကောင်ကလူစီကားတဲ့အဆုတ်လန်းစုံမှာဒီနေ့အတွင်းအကြီးအမားဆုံးစုဝေးဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ်။ COVID-19 ကာယောဂါထိန်းချုပ်ရေးအတွက်လူစုလူဝေးမလုပ်ဖို့ပြင်ပထားတာကိုအံတုပြီးတော့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အယုံကြည်မရှိအစုကိုလွတ်တော်မှာမဲခွဲဖို့စီစဉ်ထားတဲ့စနေနေ့မှာလည်းဆန္ဒပြပွဲကြီးတစ်ခုလုပ်ဖို့ပြင်ထားပါတယ်။ဝန်ကြီးချုပ်ပရယုတ်ရဲ့မြန်မာအဖွဲ့ကလွတ်တော်မှာလူများစုကြားထားတာမူမဲခွဲတဲ့ရလဒ်ကတော့သူ့ဘက်ကိုပဲပါမယ်လို့ခန့်မှန်းထားကြပါတယ်။အကျဉ်းချက်ခြားဆောင်မှုစီးပွားရေးဆိုင်ရာလွဲမှားတဲ့စီမံခန့်ခွဲမှုကိုဗစ်ကာယောဂါအရေးကိန်းတွေကိုညံ့ဖြင်းမှုစတာတွေနဲ့ပတ်သက်လို့အတိုက်အခံတွေကဆွဆွဲထားတာကိုဝန်ကြီးချုပ်နဲ့သူ့ဝန်ကြီးတွေကတော့ဖော်ပြထားပါတယ်။သူဘယ်တော့မှနှုတ်ထွက်မှာမဟုတ်တယ်လို့ရွေးကောက်ပွဲစော်ပြီးကျင်းပဖို့လည်းလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ကဒီကနေ့ပြောပါတယ်။နိုင်ငံကရှေ့ဆက်သွားရမှာပဲ။လူလူကကျွန်တော်ကိုလူလားနေတွေ့ကျွန်တော်ရှေ့ဆက်သွားရမှာပဲလို့ဝန်ကြီးချုပ်ပရယုတ်ကတရားတော်တွေကိုပြောပါတယ်ခင်ဗျာ။